'cause it only serves to make me more determined to achieve my final goal.
You know, the roots of Women's History Month stretch back to more than 100 years. When the world celebrated the first international women's
day, မြို့မြတ်သမိုင်းတင်လာကိုစတင်တည်တည်ရတာကလွန်ခဲ့တဲ့နှစ်တရာကျော်ကဖြစ်ပြီး1910ခုနှစ်ကနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာမှာပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်။1980ခုနှစ်မှာသမ္မတဂျီမီကာတာကမတ်လ၈ရက်ကစလို့သတင်းပတ်လုံးကိုအမေရိကန်အမျိုးသမီးများသမိုင်းတင်လာလို့ကြီးညာခဲ့တာဖြစ်ပါတယ်။ခုနှစ်နှစ်ကြာမှာအမေရိကန်အမျိုးသမီးများသမိုင်းတင်အစီအစဉ်တွေကိုဆင်နွှဲဖို့မတ်လတစ်လလုံးကိုလွှတ်တော်ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာအမျိုးသမီးများရဲ့ထူးခြားပြောင်မြောက်တဲ့ဆန်းဆောင်မှုတွေကိုနိုင်ငံကအမှတ်ရဂုဏ်ပြုတာလည်းဖြစ်ပါတယ်
။ဒီကကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဒီလမလမှာကြာရောက်တဲ့အမေရိကန်အမျိုးသမီးများသမိုင်းတင်လာအထိမ်းအမှတ်ခန်းနာကိုမလ14ရက်နေ့ကဝါရှင်တန်ဒီစီမှာကျင်းပခဲ့ရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ထူးခြားပြောင်မြောက်လာတဲ့အမေရိကန်အမျိုးသမီးများရဲ့ရာစုနှစ်ချီကြိုးပမ်းမှုတွေကြောင့်လေခုမျက်မှောက်ခင်မှာအမေရိကန်အမျိုးသမီးတွေအသီးပွင့်တွေခံစားနေရပြီးအထူးသဖြင့်သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့မှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတွေဖြစ်တဲ့ပညာရေးဝန်ကြီးဘက်တီဒေဗော့စ်လမ်းမဆက်သွေးဝန်ကြီးအေဒင်းချောင်းမိမိလုံခြုံရေးဌာနဝန်ကြီးကတ်စတန်နီလ်ဆန်အမေရိကန်လီဒါဝန်ကြီးဟက်ဒါဝီလ်ဆန်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအပြင်သမ္မတအင်ဗျူဒေါ်ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်အဆရှိတဲ့အမျိုးသမီးတွေကိုဒုတိယသမ္မတမိုက်ပင်စ်ကမိမောင်းထုတ်ပြသွားပါလေ။ချိန်နဲ့မှာပဲ CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်အဖြစ်ပထမဦးဆုံးအမျိုးသမီးတဦးကိုခန့်အပ်ဖို့သမ္မတထရမ့်ကြီးညာခဲ့တာနဲ့ပတ်သက်လို့လေဒုတိယသမ္မတပင်စ်ကထောက်ပြသွားပါလေ
။ President Trump announced he'll nominate the first woman to serve as director of the Central Intelligence Agency.
သမ္မတထရမ့်က CIA ဘူထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်ဖို့ပထမဆုံးအမျိုးသမီးကိုရွေးချယ်တဲ့အကြောင်းကြေညာခဲ့ပါလေ။ Gina Haspel ဟာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီခန့်ကဏ္ဍကိုဦးဆောင်မှာဖြစ်ပါတယ်
။သမ္မတထရမ့်ရဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson မှာ CIA ညွှန်ကြားရေးမှူးချုပ် Mike Pompeo ကိုအစာထိုးခန့်အပ်ဖို့ကြေညာခဲ့တဲ့အတွက်ညွှန်ကြားရေးမှူးချုပ်နေရာမှာလက်ရှိလက်ထောက်ညွှန်ကြားရေးမှူးချုပ် Gina Haspel ကိုခန့်အပ်ဖို့ကြေညာခဲ့တာဖြစ်ပါတယ်။သူစဉ်သမ္မတထရမ့်က
Gina, by the way, who I know very well, who I've worked very closely, will be the first woman director of the CIA.
Gina ကြောင့်ကျွန်တော်ကောင်းကောင်းကြီးသိသလိုအလုံးဖန်လဲစိတ်ချရတဲ့သူဖြစ်ပါတယ်။သူကို CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးအဖြစ်ခန့်ဖို့ကျွန်တော်ရွေးချယ်လိုက်ပါပြီ။သူဟာစိတ်ကိုထူးချွန်တဲ့သူဖြစ်သလိုအားကိုးယုံကြည်ရမယ့်သူလည်းဖြစ်ပါတယ်
။ Gina Haspel နဲ့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီး CIA ညွှန်ကြားရေးမှူးချုပ်ဖြစ်လာဖို့ကလွှတ်တော်မှာကြားနာစစ်ဆေးမှုခံယူပြီးအတည်ပြုချက်ကိုအရင်ရယူရမှာလည်းဖြစ်ပါတယ်။ခုလိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍအသီးသီးမှာအမျိုးသမီးတွေစွမ်းဆောင်နိုင်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကအမေရိကန်အမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဒုတိယသမ္မတမိုက်ပင်စ်ထောက်ပြခဲ့တယ်လို့ပဲလွန်ခဲ့တဲ့နှစ်တရာကမြို့သီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့မြို့သီးများဒန်းတူအခွင့်အရေးရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲမော်လီမက်ဂရဂါကတော့ NUHB လို့ထုတ်ခေါ်တဲ့မြို့သီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူးတွဲမတည်သူပြီးမှုဆောင်ဒါရိုက်တာလည်းဖြစ်ပါလေ
Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်ဆောင်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ Seneca Falls Jinya Saranji ko ye swae kae du phit pi ai Jinya Saranji ma tu ga American Pioneer ni ne English Colony la auk ka ni lut lat ye yashi bo san na shi de lo a myo thami nya ka le lut lat ye ne ko che raw paw ko yet ti lo de san na shi ja ra phit par de lo ai Jinya Saranji ma ye da kae bare
ku lo 1648 ku ni ka sa lo Susan B. Anthony ne Elizabeth Cady Stanton no lo myo thami a chu raw saung wi ye chu ban mu chaung 1690ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်တူအခွေရေးကျင်းညာစာရန်ကြီးကိုစနီကာဖောလ်စ်ကျင်းညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1648ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျင်းညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.That they are endowed by their creator with
certain ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်မြို့သားမြို့သမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကျင်းညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်1948ခုနှစ်ကစနီကာဖောလ်စ်နီလာကမှာအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြေညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်16နှစ်19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအတုံးနှုံးနဲ့ကျညာစာရန်ကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
မြန်ဆွန်ကြီးမမဲအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေမျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls Senior စာရန်ကြီးမှာထောက်ပြထားပါလေဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လဲကျင်ညာစာရန်ကြီးမှာထောက်ပြထားပါတယ
် Now in view of this entire disenfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Seneca Falls ကျင်းညာစာရန်ကြီးမှာဖော်ပြထားပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တကိုရေကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me 'cause it only serves to make me more determined to achieve my